Down deal been levying to name by Nemu Dre. The only name and name Bamurima, a shit down a shot. Nangamia at the ASEAN, the Tare Yeti Dwama Pitte Jow. Brunei Nangama Jimbani, take the sea weight drink, Nima Tamara Udin sing up your libare. Taha so in deal Nangan, the ASEAN thing winning at the Choja, Mapimele Piniare Kisama, Nima Soya Baga, two Yeti Jago, Titi Dada, Pioso Laitale, Pipare, a Piersonguro, Guanguanga, Timbia Pitabarishim.
မနက်ကလည်းတင်းဝင်ဖြစ်တဲ့အာဆီယံရဲ့ထိပ်သီးဆီးဝဲအတွင်းဒေသရင်းတင်းမာမှုတွေကြုံနေရတဲ့တောင်တရုတ်ပင်လယ်ပြင်ကနယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားမှုကိုအဓိကကိစ္စရပ်တစ်ခုဖြစ်အမြန်ဆုံးပြည်လဲအောင်ဖြစ်ရှင်းနိုင်ရေးဆွေးနွေးကြတာဖြစ်ပါတယ်။တရုတ်နိုင်ငံကလိုလားနေသလိုတနင်္ဂနွေနေ့နဲ့မဟုတ်ပဲအာဆီယံအသင်းအနေနဲ့တင်းကြီးတင်းကျပ်ရပ်တည်ရေးအတွက်ကိုလ အာဆီယံအသင်းရဲ့အစီအစဉ်ကိုထောက်ခံဆွေးနွေးခဲ့တဲ့အကြောင်းသမ္မတရဲ့ပြောခွင့်ရသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရဲထွတ်ကပြောပါတယ်
။သမ္မတကြီးကကျွန်တော်တို့ဘရူနိုင်းမှာရှိတဲ့အာဆီယံထိပ်သီးအစည်းအဝေးကိုကျွန်တော်သွားတက်ပါတယ်။သွားတက်တဲ့အခါမှာသမ္မတကြီးအနေနဲ့ဆွေးနွေးတဲ့အခါမှာတော့ကျွန်တော်တောင်တရုတ်ပင်လေကိစ္စနဲ့ပတ်သက်ရင်မြန်မာနိုင်ငံအနေနဲ့တောင်တရုတ်ပင်လေတွင်နေပြီးအငင်းပေါင်းမြန်မာတရုတ်ပါဝင်ပတ်သက်တဲ့နိုင်ငံမဟုတ်တော့ဘူး။အာဆီယံဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံအနေနဲ့အဲ့ဒီကိစ္စကိုကျွန်တော်တို့လေးနက်ထားပါတယ်။အဲ့ဒီကတော့ညီညာစွာဖြည့်ရှင်းနိုင်မဲ့နိလမန္တမြောက်လေမြန်မာနိုင်ငံအနေနဲ့အစင်စိုက်ထောက်ခံအားပေးခဲ့တယ်လို့ကျွန်တော်ပြောပါတယ်။ဒါတို့ကကျွန်တော်ကတောင်တုပ်ပင်ကိစ္စမှာအာဆီယံတူညီတဲ့ရည်ရည်ချက်ဆက်ပေါ်ပြီးတော့ကျိုးပန်းနေမှာလေအာဆီယံနဲ့တူညီတဲ့ဆန္ဒနဲ့တစားလဲရှိမှာဆိုတော့လေဆွေးနွေးခဲ့ပါတယ်
။နေပြည်တော်ဆိုင်မှုအတွက်ညှင်းပွားနေတဲ့ဒေသရင်းသက်ဆိုင်ရာနိုင်ငံတွေလိုက်နာဆောင်ရွက်ရမယ့်လုံထုံးလုံနည်းတရက်ချမှတ်နိုင်ရေးကျိုးပန်းမှုတွေကိုလည်းထောက်ခံတဲ့အကြောင်းမြန်မာဆွေးရကပြောဆိုခဲ့တာပါ။တောင်တီယိုပင်လယ်ပြင်တွင်လိုက်နိုင်ရမယ့်လုံထုံးလုံနည်းတရက်ရေးဆွဲသွားနိုင်ဖို့ပြည်ရဲ့နေထဲကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းမှာလည်းဆွေးနွေးဖို့ရည်ရွယ်ထားခဲ့ကြပေမဲ့တရုတ်ဆွေးရကဩဇာညောင်းတယ်လို့အများကမြင်ကြတဲ့အင်ရှင်နိုင်ငံကထောက်ခံမှုမရှိတာကြောင့်အထမမြောက်ခဲ့ကြပါဘူး။ဒီနေ့အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တဲ့ဘရူနိုင်းဆော်ဝါဟာဂျီဟက်ဆန်နဲ့ဘိုခီယာကတော့ခုနောက်ဆုံးဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိခဲ့တယ်လို့ပြောပါတယ်
။ We have had a good discussion among leaders and there has been some progress.
အောင်ဆောင်လေးကြားအခြေလဲဆွေးနွေးနိုင်ခဲ့ကြပါလေ။ယင်းတက်ကဆလို့တိုးတက်မှုတချို့လည်းရှိခဲ့ပါလေ။ကျွန်တော်တို့သဘောတူညီမှုရခဲ့တဲ့အထက်မှာအဆင့်အဆင့်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်။ပထမတစ်ခုကတော့ပိုင်ဆိုင်ချောင်းအပြန်အလှန်ပြောဆိုနေကြတဲ့တိုင်းပြည်တွေအချင်းချင်းကြားဖြည့်ရှင်းကြဖို့ဖြစ်ပြီးဒုတိယအနေနဲ့ကတော့အာဆီယံရောတရုတ်နိုင်ငံကပါတည်ငြိမ်အေးချမ်းတဲ့အခြေအနေတရက်ဖြစ်အောင်ကြိုးပမ်းပြီးတော့လှုပ်ထုံးလှုပ်နီးတရက်ထွက်ပေါ်ရေးအရေးတကြီးဆောင်ရွက်ကြဖို့ပဲဖြစ်ပါတယ်။
တောင်တီယိုပင်လယ်ပြင်တွင်းကအရင်းမြစ်တွေကျော်ဝါတယ်လို့ယုံကြည်ထားကြတဲ့နယ်မြေတွေကိုပိုင်ဆိုင်မှုအတွက်အာဆီယံသင်းဝင်တွေဖြစ်ကြတဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်တို့နဲ့သာမကတခြားအာရှတိုင်းပြည်တို့နဲ့ပါတရုတ်နိုင်ငံကအငင်းပွားနေတာပါပြဿနာကိုကုလသမဂ္ဂမှာဖြေရှင်းဖို့တောင်းဆိုနေတဲ့ဖိလစ်ပိုင်နိုင်ငံရဲ့သမ္မတဘနက်ဂနိုအကီနိုကတော့ဒီလိုချင်းဆွေးနွေးမှုတွေအထမြောက်ခဲ့တာအောင်မြင်မှုတစ်ခုလို့ပြောလိုက်ပါတယ
် We should really be thankful that in the whole of ASEAN is willing to discuss this instead of you know putting it on the back burner I think it's already
အာဆီယံတစ်ခုလုံးကဒီကိစ္စကိုဘေးဖယ်မထားပဲဆွေးနွေးဖို့ဆန္ဒရှိကြတဲ့အတွက်ကျွန်တော်တို့အနေနဲ့တကယ်ပဲကျေးဇူးတင်ကြရမှာဖြစ်ပါတယ်။အကျိုးလည်းရှိတယ်လို့ကျွန်တော်ထင်ပါတယ်။ဦးစားပေးကိစ္စတစ်ခုအဖြစ်နဲ့ဘယ်သူမှလည်းကန့်ကွက်တာမျိုးမရှိကြပါဘူး။အားလုံးကနားထောင်ကြဆွေးနွေးကြနဲ့ဆိုတော့ဒါဟာလမ်းကြောင်းမှန်ပေါ်ကိုစရောက်လာပြီလို့လည်းယူဆရပါတယ်
။ဒီနေ့နောက်ပိုင်းတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိနေချိန်မှာပဲအာဆီယံအသင်းဝင်နိုင်ငံတွေအနေနဲ့ပုံရက်တီချက်တခုရရှိရေးအတွက်ထိုင်းနိုင်ငံကထိပ်သီးစီအိုဝဲတက်ရောက်လာကြတဲ့ကျန်နိုင်ငံဂျာယီဝန်ကြီးတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မြန်မာဆွေရကတော့အာဆီယံနိုင်ငံဂျာယီဝန်ကြီးတွေရဲ့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအခြေခံမှု6ချက်နဲ့တရုတ်နိုင်ငံနဲ့ညှိနှိုင်းဆွေးနွေးမှုတွေကိုထောက်ခံခဲ့တာပါ။တရုတ်နိုင်ငံနဲ့ထိတ်တဲရင်ဆိုင်နေရတဲ့အရေးမှာမြန်မာဆွေရကအခုလိုသူ့ရဲ့ရက်တီချက်ကိုအထင်ရှားပြတ်တက်လာတဲ့အတွက်လဲစစ်စစ်သူတွေကတော့ထူးခြားချက်တခုဖြစ်နေမြင်ကြပါတယ်။ကြာသပတေးနေ့ကထိပ်သီးအစည်းအဝေးပြီးအာဆီယံရဲ့ထုတ်ပြန်ချက်ထဲမှာတော့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာလုံထုံးလုံနည်းနဲ့ပတ်သက်လို့ထူးထူးခြားခြားထက်သွင်းဖော်ပြတာမျိုးတော့မရှိခဲ့ပါဘူး။ဒါပေမဲ့လည်းအာဆီယံရဲ့အဆိုပြုချက်အပေါ်သဘောတူညီမှုရရှိနိုင်ရေးနိုင်ငံခြားရေးဝန်ကြီးတွေကတရုတ်နိုင်ငံနဲ့ကြိုးပမ်းညှိနှိုင်းနေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံနဲ့စီးပွားရေးမှာပူးပေါင်းဆောင်ရွက်မှုတွေကိုလည်းတွန်းမြင့်သွားဖို့ရည်ရွယ်ထားတဲ့အကြောင်းကိုလည်းအာဆီယံအသင်းရဲ့ကြေညာချက်ကဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။